ရခိုင်ပြည်နယ်ရံပြဲမြို့နယ်ကျောင်းနီမော်ကြီးရွာမှာတိုင်းရင်းသားမဟုတ်တဲ့မွတ်စလင်တွေကိုကမန်တိုင်းရင်းသားလူမျိုးအမိခံနိုင်ငံသားစီစီကတ်တွေထုတ်ပေးနေတယ်ဆိုတဲ့ဆွဆွဲချက်တွေထွက်နေပြီးဒီကိစ္စပြန်လည်စစ်ဆေးဖို့နဲ့မှားယွင်းထုတ်ပေးတဲ့ကိစ္စရုပ်သိမ်းပေးဖို့ပြည်ထောင်စုအစိုးရကိုတိုက်တွန်းရေးရခိုင်ပြည်နယ်လွှတ်တော်ကမဲခွဲအတည်ပြုလိုက်ပါတယ်။အခုကျောင်းနီမော်ကြီးရွာမှာတော့နိုင်ငံသားစီစီကတ်ပြုလုပ်တာကိုရပ်ဆိုင်းထားပြီးဒီကိစ္စကိုပြည်ထောင်စုအဆင့်ကနေစစ်ဆေးသွားမယ်လို့လဲဆိုပါရယ် VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ
်ဟုတ်ကဲ့ပါရံပြဲမြို့နယ်ကြောင်းနေမော်ကြီးရွာမှာမှတ်ပုံတင်ထုတ်ပေးနေတာတွေကိုပြန်လည်စစ်ဆေးဖို့ပြည်ထောင်စုအစိုးရကိုတိုက်တွန်းကြောင်းဆိုရခိုင်ပြည်နယ်လွှတ်တော်စည်းဝေးမှာမဲခွဲဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့လွှတ်တော်ဒုတိယဥက္ကဋ္ဌဦးမြတ်ဒန်းက VOA ကိုပြောပါရယ်
နာမည်နဲ့ကြောင့်နေမောကြည့်ရမှာပင်ဒီယိုကိုကမာဒီမျိုးဆိုပြီးတော့မှနိုင်ငံသားစီစီကပြတဲ့ထုတ်ပြန်တာဖတ်တယ်လို့နာမည်နဲ့စွတ်တူကိုယ်တည်းဥသားမောင်ကနေပြီးတော့မှအစိုးရတင်သွင်းပါတယ်အဲ့ဒီအစိုးရကစွတ်တူကိုယ်တည်းသုံးဦးကဆက်ဆံဆွေးနွေးပါတယ်အစိုးရအဖွဲ့ကတော့ဟာဒီကိစ္စနဲ့ပတ်သက်လို့ပြည်ထောင်စုကလည်းပြန်ပြီးတော့မှမှားရင်းသာထုတ်ပြန်ခဲ့တာများလားဆိုပြီးတော့မှပြန်စစ်မှဖြစ်တဲ့ကြောင့်အော်မှတ်တာအဖြစ်ထားပေးပါလို့ပြောတယ်။အဲဒါကြောင့်မင်းကတော့တော်မှအဲ့ဒီအစုံနဲ့ပတ်သက်လို့မိခွဲဆုံးပြတဲ့ခါကျတော့ဒီအစိုးရအောင်မြင်သွားပါတယ်။ဒီကျွန်တော်တို့ဆက်တော်နေပြီးတော့ရခိုင်ပြည်နယ်အစိုးရအခွင့်ကိုအစိုးရအောင်မြင်ကြောင်းဆက်လက်ပြဖို့မှာဖြစ်ပါတယ်
။ပြီးခဲ့တဲ့ဩဂုတ်လကွန်ပိုင်းကနေပြည်တော်လူဝင်မှုကြီးကြပ်ရေးဦးစီးဌာနကတာဝန်ရှိသူတွေကနေကြောင်းနေမော်ကျေးရွာကိုရောက်လာပြီးလူရည်စုစုပေါင်း 3,300 ကျော်ကိုနိုင်ငံသားစစ်ဆေးရေးကထုတ်ပေးခဲ့ပါတယ်။နိုင်ငံသားစစ်ဆေးရေးကထုတ်ပေးခဲ့တဲ့အထဲမှာသူတို့ကသူတို့ရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်တွေပါဝင်နေတယ်ဆိုပြီးကန့်ကွက်နေကြတာပါမြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုအတိအမှတ်မပြုခဲ့သလိုရခိုင်ပြည်နယ်ကမွတ်စလင်တွေလို့တာသုံးနှုန်းနေပါတယ်မွတ်စလင်တွေကိုနိုင်ငံသားစစ်စီကပြုလုပ်ပေးခဲ့တယ်ဆိုပြီးရန်ပြည်မြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ကအစိုးရတင်သွင်းခဲ့တာကတော့ပြည်နယ်လှုပ်တော်ဒုတိယဥက္ကဋ္ဌဦးမြတ်ဒန်းကခုလိုဆက်ပြောပါတယ
်အစိုးရရဲ့တင်သွင်းချက်ရဆိုလို့ရှိရင်ဥယေကျားက1450ဆောက်ရမားက1650 3200ကျော်တာပေါ့အမှန်တရားအနည်းနဲ့နိုင်ငံသားစီစီကထုတ်ပြီးဖြစ်ကြောင်းကိုအဲ့အစမပါပါတယ်ငကိုတကယ်တကယ်ကမာကြည့်တာကတော့ချင်ရနဲ့ပို့စင်မှာရောက်ရှိတယ်ပြောပါတယ်2015ခုနှစ်နိုဝင်ဘာလနေ့စဉ်အရာပေါ့နော
်ကျောင်းနေမော်ကျေးရွာမှာစီးရင်ရကမန်တိုင်းတာဥယျာဉ်295ရောက်တာရှိနေပြီနိုင်ငံသားစီစီရေကတ်3000ကျော်ထုတ်ပေးတဲ့ဖြစ်စဉ်ပေါ့ကမန်တိုင်းတာတွေကလည်းကန့်ွက်ခဲ့ပါတယ်ကျောင်းနေမော်ရွာသားကမန်တိုင်းတာတို့ကခုလိုပြောပါတယ်
အဲ့ဒါလုံးဝလက်ခံလို့မရဘူးကျွန်တော်တို့အနေနဲ့လည်းဆက်လက်ပြီးတော့ဆောင်ရွက်သွားဖို့ရှိရင်ဘာလို့ဆိုတော့သူကကမာလီယိုမှမဟုတ်တာကမာလီယိုဆိုတာကတိုင်းရင်းသားမြို့နယ်စုဝင်တစ်ခုလေ
အခုတော့ကောက်ွက်မှုတွေရှိနေတဲ့အတွက်နိုင်ငံသားစီစီရေးလုပ်ငန်းတွေကိုလောလောဆယ်ရပ်ဆိုင်းထားတယ်လို့ဦးမြတ်တန်းကပြောပါတယ
်ဟုတ်လောလောဆယ်ရပ်ဆိုင်းထားပါတယ်လို့ပြည်ထောင်စုဝန်ကြီးကတော့ပြည်သူ့အချင်းအချင်းတွေကမှသူပြောလာတာတော့ဒါဥပဒေနဲ့စီစီတီပြေးခါတာပါဒါပေမဲ့ဒီဟာကိုပြန်ပြီးတော့မှစီစီတယ်ပါမယ်ဆိုတော့ဒီဟာအဲ့ဒါပြောလာပါတယ်မနေ့ကတော့လွှတ်တော်မှာဒီအစိုးရအဖွဲ့ကဝန်ကြီးတစ်ပါးကသူတို့ရဲ့သဘောထားကိုပြောတာတော့ဟာတိုင်းနိုင်ငံတွေဒီကလာဘကတူညံမှုတွေလက်ထောက်ညံမှုတွေခေါ်ပြီးတော့မှအမှုတွေ3000ကျော်ပြန်ပြီးတော့မှစီစီနေပါတယ်ပြောလာပါတယ်
ဒီကိစ္စပြန်လဲစစ်ဆေးပြီးရှင်းလင်းတင်ပြသွားမယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးသိန်းစွေကလည်းစက်တင်ဘာ20ရက်နေ့ကနေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ကြောင်နေမော်ကျေးရွာတွင်နိုင်ငံသားစစ်ဆေးရေးကတ်တွေထုတ်ပေးခဲ့တဲ့နဲ့ပတ်သက်ပြီးကမန်မျိုးရာသုတ်သက်ရေးပါတီနဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ကလည်းစက်တင်ဘာလဆန်းမှာပြည်ထောင်စုအစိုးရနဲ့ရခိုင်ပြည်နယ်အစိုးရထံမှာကန့်ကွက်စာပေးပို့ခဲ့ပါတယ်ခင်ဗျာ။